ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်းလေပိုင်းနဲ့ထဲမှာရုရှားတိုက်လေယာဉ်နဲ့တိုက်မိခဲ့တဲ့အတွက်အမေရိကန်ရဲ့ထောက်လျင် drone ယာဉ်အင်္ဂါနေ့ကပြတ်ကျခဲ့တဲ့အပေါ်အမေရိကန်နိုင်ငံကပြင်ထန်စွာတုံ့ပြန်ပြောဆိုလိုက်ပါတယ်
You know, we are continuing to assess exactly what happened, but I think based on
အဖြစ်အပျက်အတိအကျကိုကျွန်တော်တို့ဆက်ပြီးတော့လေ့လာသုံးသပ်နေပါတယ်။ဒါပေမဲ့ရုရှားလေယာဉ်မှုရဲ့အပြုအမူအရတဟအာဏာရမကင်းသလိုပညာရှင်လည်းမဆန်ဘူးဆိုတာထင်ရှားပါတယ်။သူတို့ရက်ကိုသိရင်ကြည့်ရင်သိနိုင်ပါတယ်လို့အမေရိကန်လေတပ်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder က March 14ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီဖြစ်ရကြောင့်အမေရိကန်ရဲ့လူမပါတဲ့ MQ-9 drone ယာဉ်ပင်လယ်နဲ့ပြတ်ကျသွားပြီးတော့အခုထိပြန်မဆဲနိုင်သေးဘူးလို့လည်းအမေရိကန်စစ်ဘက်အရာရှိတဦးကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာရုရှားတပ်ကိုချက်ချင်းစင်ခေါ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပြောပါတယ်။အနိုင်မကင်းတဲ့ဒီဖြစ်ကိုပြင်းထန်စွာကန့်ကွက်ဖို့ရုရှားအစစ်မြေအရာရှိတွေနဲ့အမေရိကန်တာဝန်ရှိသူတွေတိုက်ရိုက်ဆက်သွယ်ဆောင်ရွက်နေပါတယ်လို့လည်း Ned Price ကပြောပါတယ်။ရုရှားဆိုင်ရာအမေရိကန်သံအမတ် Lenny Tracy ကလည်းအမေရိကန်အစိုးရရဲ့ပြင်းထန်စွာကန့်ကွက်တဲ့သတင်းစကားတွေရုရှားနိုင်ငံခြားရေးရုံးကိုပေးပို့ခဲ့တယ်လို့လည်းပြောခွင့်ရသူ Ned Price ကပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုလည်းဒီဖြစ်အကြောင်းရှင်းလင်းတင်ပြထားတယ်လို့ Imperial ပြောခွင့်ရသူ John Kirby ကပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပင်လယ်နယ်ထဲမှာအမေရိကန် drone ယာဉ်ကိုခက်ရှောင်တိန်ခဲ့ရတယ်လို့အင်္ဂါနေ့မှာပြောပါတယ်ဒါပေမဲ့လည်းသူတို့တိုက်လေယာဉ်နဲ့ drone ယာဉ်တိုက်မိခဲ့တယ်ဆိုတော့အမေရိကန်ရဲ့ဆွဆွဲချက်ကိုတော့ရုရှားတို့ကညှင်းဆန်ပါတယ်